ဆီးရီးယားနိုင်ငံမှာအတိုက်ခံလှုပ်ရှားမှုတွေကိုအစိုးရကနှိမ်နှင်းမှုတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့စွပ်စွဲထားတာတွေကိုအပြည့်အဝစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ဖို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဆီးရီးယားနိုင်ငံထဲကိုဝင်ရောက်ခွင့်ပြုဖို့အတွက်လူခွင့်ရေးမဟာမင်းကြီးနေဝေးပေလီကဗိုလ်ထူးနေမှာထပ်မံတိုက်တွန်းလိုက်တာပါ။အရတားတွေအပေါ်အလွန်ကျွံအင်အားသုံးနှိမ်နှင်းတာဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတာတွေနဲ့ညှဉ်းပန်းနှိပ်စက်မှုရှိခဲ့တာတွေကိုစွပ်စွဲချက်တွေပါဝင်တဲ့အစီရင်ခံစာတစ်စောင်ကိုလည်းလူခွင့်ရေးကောင်စီကထုတ်ပြန်ခဲ့ပါတယ်။ရက်သားတွေကိုကြီးစံအစ်စ်တွေအုံပြုနှိမ်နှင်းခဲ့တာဟာလည်းအဆိုးရွားဆုံးလောက်ရက်အဖြစ်နဲ့အစီရင်ခံစာထဲမှာစွပ်စွဲလိုက်တာပါ။အိန္ဒိချင်းတူရကီနိုင်ငံတွေကိုထောင်ကနန်းချီရှိတဲ့ဆီးရီးယားနိုင်ငံသားတွေထွက်ပြေးတင်းရှောင်နေကြရတဲ့နိုင်ငံမြောက်ပိုင်းနေဆက်ဒေသမှာအတိုက်ခံတွေပေါ်နှိမ်နှင်းမှုတွေကိုအဆိုးရွားစစ်တပ်ကတိုးမြင့်လှုံ့ဆော်လာကြီးမှာပဲကုလသမဂ္ဂရဲ့အစီရင်ခံစာထွက်ပေါ်လာတာဖြစ်ပါတယ်ဗိုလ်တဟူးနေမှာတော့အစိုးရတပ်တွေမရတ်အယ်နမန်မြို့တဲကိုဝင်ရောက်ဖို့ပြင်ဆင်နေကြပြီးတန်ကြက်ကကားတွေကိုလည်းမြို့ကိုတန်ကြက်ကကားတွေနဲ့လည်းမြို့ကိုဝိုင်းထားတယ်လို့မျက်မြင်တွေ့သူတွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ